ရခိုင်ပြည်နယ်ထဲမှာအခုရက်ပိုင်းတွေအတွင်းဒေသခံအာဏာပိုင်တွေကတောင်သူလယ်သမားတွေစီကနေစပားတွေအတင်းလိုက်လံကောက်ခံနေတဲ့အတွက်ကြောင့်တောင်သူလယ်သမားတွေစိတ်ပျက်နေကြရတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းကိုကိုစော်ဝင်းလိုင်ကဆက်ပြီးတော့တင်ပြပေးပါလားရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းကဘူးသီးတောင်မောင်းတော်ဒေသတစ်လျှောက်မှာရှိတဲ့လယ်သမားတွေထံကနေပြီးဒေသခံအာဏာပိုင်တွေကအဲ့ဒီလိုစပားတွေအတင်းလိုက်လံကောက်ခံနေတဲ့အကြောင်းဒေသခံလယ်သမားတွေကပြောပြကြသလိုမအီမြို့နယ်ဘက်မှာလဲတောင်သူလယ်သမားတွေအနေနဲ့တဧကစဘာတည်းမပေးမနေရဆိုပြီးကြေးရွာရရကကနေအမိတ်ထုတ်ပြန်ထားတာကြောင့်လယ်သမားတွေအနေနဲ့အတော်လေးစိတ်ပြက်နေကြရတဲ့အကြောင်းဒေသခံတဦးက VOA ကိုအခုလိုပြောပြပါဗ
ျ။မအီမြို့နယ်ခွဲဖားပြင်ကျွေးရမှာဆိုလို့ရှိရင်ကြေးရွာရရကကနေပြီးတော့တောင်သူလယ်သမားတွေကိုတဧကစဘာတည်းမပေးမနေရဘူးအမိတ်ထုတ်ပြန်ကျင်ညာတယ်လို့သိရပါတယ်။ပြင်ရတဲ့နေရာစပြီးအပြင်ကိုစဘာလုံးဝမရောက်လာလို့သိရပါတယ်။နှစ်ဝါ28ရက်12လ2009ရက်ကျင်ရတယ်အဲ့လိုမျိုးသိရပါတော့เนาะကျွန်တော်တို့ကအဲအခုကျွန်တော်တို့ရွာမှာလည်းအဲ့လိုမျိုးပောက်ခံမယ်ဆိုလို့ရှိရင်ရွာကလူတွေအတိုးကိုစိတ်ပြင်းနေရပါတယ
်။ဒီကြားထဲတပူပေါ်နှစ်ပူဆင့်ဆိုလိုအဲ့ဒီဒေတာမှာရှိတဲ့လက်ခွင့်တွေတဲ့ကိုဆင်15កောင်လောက်ဝင်ပြီးစဘာခင်းတွေကိုဖျက်ဆီးခဲ့လို့တောင်သူလယ်သမားတချို့ရဲ့စဘာခင်းတွေကစဘာတင်150လောက်ဖျက်ဆီးခဲ့ရပုံကိုလည်းအဲ့ဒီဒေတာကံကပဲအခုလိုဆက်ပြောပြပါတယ်။
ဟိုတောင်ကုန်းမြို့နယ်မိကျလူကျေးရွာမှာဟိုကုန်းခဲတဲ့12လပိုင်းတုန်းကပေါ့နော်ဒီဆင်း15កောင်ခန့်လောက်ဟာတောင်သူတွေသမားတွေရဲ့စဘာခင်းកောက်ပုံတွေကိုဖြစ်စီတိခဲ့တယ်။သမားတို့ကကိုမြင့်ထင်မှာဆိုလို့ရှိရင်လည်းဒီစဘာတင်150ဖက်လောက်ဟာတော့ပြည့်စီသွားခဲ့ပါတယ်။သူဟာအိမ်ကိုတော့မှငိုပြီးပြန်လာခဲ့ရတယ်ရှင်။သူမှဟိုစဘာအထက်နဲ့ကိုပြည့်စီစဘာတွေပြည့်စီသွားတော့စိတ်မကောင်းငိုပြီးပြန်လာတာပေါ့အိမ်ကို။အနီးပတ်ဝန်းကျင်လဲလဲမှာလည်းအများကြီးပြည့်စီခဲ့ရပါတယ်။
အနာပိုင်တွေကလယ်သမားတွေထံကစဘာအတင်းအာဓမကောက်ခံနေပေမဲ့စဘာကင်းနေတဲ့ဆင်းနေအခုလိုဝင်ဖြက်စီးတာကိုလာရောက်ကူညီပေးခြင်းရှိမရှိမေးကြည့်တော့အဲ့ဒီဒေသခံကပဲကူညီပေးခြင်းမရှိတဲ့အတွက်လယ်သမားတွေစိတ်ပျက်နေကြအောင်ဆက်ပြောပြပါတယ
်ရှိပါဘူးရှင်အဲ့လိုမျိုးမရှိပါဘူးအဲ့နဲ့ဒီသမားတို့ရွာတောင်သူလင်းမှာအများကြီးတွေဟာလည်းစိတ်ပျက်ပြီးတော့သမားတို့ရွာမှာလယ်သမားတွေကလည်းအတွက်ကိုစိတ်မကောင်းဖြစ်ကြရပါတယ
်ဒီတော့တွင်မောင်းတော်မြို့နယ်အတွင်းလူအများဆုံးစားတုံးတဲ့အမထစံစည်းတွေလည်းပြီးခဲ့တဲ့အပတ်အတွင်းမှာရုတ်တရက်ခုန်တက်သွားတဲ့အတွက်တာမန်လက်လုပ်လက်စားတွေအတွက်အခက်ကြုံနေကြရတယ်လို့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်အခြေစိုက်ညိဒိန်သရာအွန်လိုင်းသတင်းမှာဖော်ပြထားပါတယ်။အခုလိုစံစည်းတက်တာဟာဘင်္ဂလားဒေ့ရှ်ဘက်မှာစံစည်းတွေတက်နေတာကြောင့်မောင်းတော်ဘက်ကစံနေဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နေတဲ့အတွက်ဖြစ်နိုင်တယ်လို့ဒေသခံကုန်သည်တွေကပြောကြောင်းလဲညိဒိန်သရာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။